တတ်မှတ်ထားတဲ့စံစည်းနှုန်းတွေထက်ပိုပြီးအပြတ်တင်ရောင်းချတယ်လို့ဆွဆွဲပြီးစံစမားလုပ်ငန်းရှင်ခုနှစ်ဦးနဲ့ဂျပန်နိုင်ငံသားမစ္စတာကာဆာမတ်ဆုဟီရိုရှိအပါအဝင်အယောင်စင်တာတာဝန်ရှိသူ၄ဦးစုစုပေါင်း၁၂ဦးကိုဖမ်းဆီးအရေးယူထားတယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်။ဈေးကွက်ဒီငွေအတွက်လုပ်ငန်းရှင်တွေကိုဖမ်းဆီးဖြေရှင်းနိုင်ပါသလား။ဂျန်ကုန်ကပေးဖို့တဲ့တရင်ကိုဗတ်တင်ကြီးထိုက်ကပြောပြမှာပါ။
ဆန်စီနိုအစမတန်ရောင်းချတယ်ဆိုတဲ့ဆွဆွဲချက်နဲ့ Iron Orange Supermarket လုပ်ငန်းရဲ့အမှုဆောင်ချုပ်ဂျပန်နိုင်ငံသား Mr. Kasamatsu Hiroshi အပါအဝင် City Mart နဲ့ One Stop Mart ကတာဝန်ရှိသူတွေအပြင်ရန်ကုန်နေပြည်တော်နဲ့မန္တလေးကဆန်လုပ်ငန်းရှင်တချို့ကိုအရေးယူမယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်ထောင်တန်းသုံးနှစ်အထိချမှတ်နိုင်တဲ့ရေးကြီးကုန်စည်နဲ့ဝန်ဆောင်မှုဥပဒေပုံမှန်ငါးနဲ့အရေးယူသွားမယ်လို့ပြောပါတယ်ဈေးကွက်တည်ငြိမ်ရေးအတွက်ဆိုပြီးလုပ်ငန်းရှင်တွေကိုဖမ်းဆီးတာဟာနီးလမ်းမှန်ကန်တဲ့အဖြစ်ရှာမှုမဟုတ်ဘူးလို့စီးပွားရေးပညာရှင်တွေလုပ်ငန်းရှင်တွေကရှုမြင်ကြပါတယ်ဒီလိုဖမ်းဆီးမှုတွေကြောင့်ထင်သလောက်ဈေးတည်ငြိမ်လာမှာမဟုတ်တယ်လို့စီးပွားရေးအတွက်ဖြေကောင်းမရနိုင်ဘူးလို့စီးပွားရေးပညာရှင်တို့ကထောက်ပြပါတယ
်ဈေးတော့အာမနဲ့ခင်ရမယ်ပြောဆိုရမယ်လုံတာပေါ့လေဘလောက်ပဲဖမ်းမဖြစ်ဘလောက်စီးကြရကြတော့မရှိဘူးဒီလည်းကြမှာမဟုတ်ဘူးလိုပဲသူနည်းလို့ဆိုနေသူ့အောင်ဆောင်ပြီးတော့အချင်းတွေရှုပ်ရောင်းတာလို့အဲ့ဒါကိုသိရှောတာဘာကိုတူရတာမှောက်ကိုသိတာသူ့အောင်ရှိတော့
ဆန်းစင်းမြင့်တက်တာဟာလုပ်ငန်းရှင်တွေနဲ့ဈေးကစားသူကုန်တယ်တွေကြောင့်လို့စစ်ကောင်စီကသတ်မှတ်ပြီးနိုင်ငံတော်ဆန်းစပန်းလုပ်ငန်းရှင်58ဦးနဲ့ဈေးဝယ်စင်တာနဲ့စတိုးဆိုင်53ခုကတာဝန်ရှိသူတွေကိုခေါ်ယူစစ်ဆေးတာတွေလုပ်ပါတယ်ဒီထဲက12ဦးကိုအခုလိုအရေးယူတာပါရွှေနဲ့စားသုံးစီသမားတွေကိုထင်းချုပ်တဲ့ဤအတိုင်းပြည်ရင်းဆန်စင်တို့မြင့်တက်နေတာကိုထင်းချုပ်ဖို့ဆန်စပါးလုပ်ငန်းရှင်တွေကိုလည်းစစ်ကောင်စီကအလားတူကင်တွယ်လာတာပါဆေးအနာသိမ့်ပြီးပြည်ရင်းဆန်စင်ဟာအာနာမသိမ့်ခင်ကပေါက်ဈေးထက်သုံးဆနီးပါးမြင့်တက်လာခဲ့ပါတယ်ဒါဟာဆယ်နှစ်ကျော်အတွင်းအမြင့်ဆုံးဈေးနှုန်းဖြစ်လာတယ်လို့ဆန်ကုန်တယ်တွေနဲ့လက်လီရောင်းချသူတွေကပြောပါတယ်ဆန်ကုန်တဲ့တူကတော့အခုလိုဆန်စပါးဈေးတက်လာရတဲ့အချက်ကဈေးကစားမှုထက်စပါးပေါ်ချင်းဝဲလောင်သူများလာတာမို့စပါးဈေးခုန်တက်သွားရတာဖြစ်တယ်လို့သူ့အမြင်ကိုပြောပါတယ်
။ပြောမယ်ဆိုရင်တော့လက်ထဲဘလူးမှပတ်သက်မထားကျင်တော့တဲ့ကိစ္စကြောင့်ဖြစ်ကြတာ။စပါးဆိုတဲ့အမျိုးသားကလည်းအခုပေါ်လာတာအခုချက်ချင်းချက်ရောင်းလို့မရဘူးလေ။စပါးတိုင်းထားရတာလေ။တစ်ဖက်ပတ်လုံးလဲပတ်သွားသွား။တင်းတရာရှိတယ်ဆိုရင်တင်းတရာလုံးချက်ချင်းချက်ရောင်းလို့မရဘူး။ဖြစ်ပေါ်အောင်ပြေးနိုင်ဖို့အတွက်ဝဲလောင်ထားရတယ်။အဲဝယ်လောင်ထားတဲ့ခါကျတော့တူကိုဆန်မဟုတ်တဲ့ဆန်သမားမဟုတ်တဲ့လူတွေကဝင်ဝယ်ကြတာပေါ့ညံ့မှန်းသိတော့အဲ့မှာအကုန်လုံးတူလောက်တူဝယ်ကိုဝယ်ဆိုတဲ့အခါမှာဈေးတွေကပုံပုံမြင့်သွားတာ
ဈေးကွက်ထဲမှာရောင်းရမယ့်ဆန်စပါးဈေးနှုန်းတွေကတော့ဆန်စပါးအသင်းချုပ်ကလအလိုက်သတ်မှတ်ပေးနေတာပါအဲ့ဒီဈေးနှုန်းတွေကိုခြေခံပြီး20ရာခိုင်နှုန်းအထိဈေးကွာပြီးရောင်းချခွင့်လဲဆန်စပါးအသင်းကခွင့်ပြုထားပါတယ်ဒါပေမဲ့လည်းအတင်းချုပ်ကသတ်မှတ်ထားတဲ့ဈေးနှုန်းတွေနဲ့ဈေးခွက်ထဲကဈေးကအစမတန်ကွာဟနေပါတယ်။လက်ရှိပြင်ပဈေးခွက်မှာစံကြောအမျိုးအစားတွေကတဲအိတ်ကိုချက်နှစ်သိန်းနဲ့ကတ်နေပြီးဈေးရအဲ့မထလိုစံတွေကတော့တဲအိတ်ကိုချက်တသိန်းနှစ်သောင်းကျော်ဈေးပေါက်ပါတယ်။စစ်ကောင်စီအရေးယူခံရသူတွေထဲမှာတော့ Iron Orange ရဲ့ဂျပန်နိုင်ငံသားအပြင် City Mart, One Stop Mart, Singi ဟာစတဲ့မြန်မာပြည်ထဲမှာနာမည်ရှိတဲ့ဈေးဝယ်စင်တာတွေကတာဝန်ရှိသူတွေလည်းပါဝင်ပါတယ်။ဆန်ဈေးကိုဖိအားပေးချခိုင်းဖို့ဆိုတာရေရှည်အတွက်အဖြစ်မဟုတ်တလို့ဒီလိုလှုပ်ဆောင်မှုကနောက်ဆက်တွဲဆူဂျူးတွေရှိလာနိုင်တယ်လို့ဆန်ကုန်တဲ့တဦးကအခုလိုထောက်ပြပါတယ်
။စလုတ်ကလေးကမတော့မနေတာပေါ့။သူတို့ကင်ကြွယ်တင်တာကစပားမပေါ်ခင်ရက်ဆက်ကြားမှာကင်ကြွယ်တင်တယ်။စပားပေါ်ပြီးတော့လှောင်လက်တွေကြားတဲ့လက်ထဲရောက်သွားတဲ့အချိန်မှာဈေးကချဖို့ကတော်တော်ခက်သွားမယ်။နောက်နှစ်လောက်နေရင်တော့တကယ်သမတ်ဈေးအောက်ကိုပြန်ဝင်သွားလိမ့်မယ်။ဒါဒီတစ်နှစ်အတွက်ပြေလည်သွားလိမ့်မယ်။လာမယ့်နှစ်ကတော့ခံမှန်းကခက်သွားမယ်
။ရွှေဈေးဆန်ဈေးစားသုံးစီဈေးဆက်သုံးစီဈေးနိုင်ငံခြားငွေလဲနှုန်းစတဲ့ဈေးကွက်တွေကိုတည်ငြိမ်ဖို့ဆိုပြီးစစ်ကောင်စီကကော်မတီတွေဖွဲ့ထင်းချုပ်ပေးမယ်။အာဏာသိမ်းပြီးကတည်းကကုန်ဆွေးနှုန်းတွေအလုံးအစမတန်မြင့်တက်ခဲ့တယ်လို့မြန်မာကျပ်ငွေတန်ဖိုးကလည်းဆက်လက်ထိုးချနေစေဖြစ်ပါတယ်။စစ်ကောင်စီကလက်ရှိမှာရွှေဘူပေါ်ဆမ်းမွေစံကြောတိတ်ကိုချက်33,500ငန်းနေချက်34,500နဲ့အဲမထစံချတိတ်ကိုချက်9,900ငန်းနေ9,900အတွင်းသာရောင်းချဖို့သတ်မှတ်ပေးထားတာပါ ဒီအတိုင်းမရောဘူးဆိုရင်တိုင်းနိုင်တဲ့အကြောင်းထုတ်ပြန်ပြောဆိုထားပေမဲ့လက်ရှိဈေးကွက်မှာတော့ရွှေဘူပေါ်စံမွေစံကြောတိတ်ကိုကျက်3,800စံချမ်းတိတ်ကိုကျက်3,000ဈေးပေါင်နေဆဲဖြစ်ပါတယ်ရှင်